အစ္စရေးကဟစ်ဘိုလာစစ်သွေးကြွတွေကိုနှိမ်နင်းမှုအတွက်မြေပြင်တိုက်ပွဲဆင်နွှဲပြီးတဲ့နောက်ပိုင်းဒီကနေ့အင်္ဂါနေ့အထိလေဗနွန်တောင်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေတယ်လို့အစ္စရေးစစ်တပ်ကသတင်းထုတ်ပြန်လိုက်ပါတယ်။စစ်စင်ရေးကိုနယ်မြေဒေသအလိုက်အကန့်အသတ်နဲ့ပစ်မှတ်ထားတိုက်ခိုက်မှာဖြစ်ကြောင်းပြောဆိုထားပြီးတော့အစ္စရေးမြောက်ပိုင်းကိုလုံခြုံမှုရတဲ့အထိဆက်လက်တိုက်ခိုက်သွားမယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးစစ်တပ်ပြောရေးဆိုခွင့်ရှိသူရေတပ်ဗိုလ်ချုပ်ကြီးဒန်နီယယ်ဟာဂါရီကလည်းဟစ်ဘိုလာအဖွဲ့ကအစ္စရေးကိုကျူးကျော်တိုက်ခိုက်ဖို့အစီအစဉ်ရှိခဲ့တယ်လို့ပြောပါတယ်။ကမ္ဘာကြီးကဟစ်ဘိုလာအဖွဲ့ကိုအစ္စရေးနယ်စပ်ကနေမဖယ်ရှားပေးနိုင်ဘူးဆိုရင်အစ္စရေးအနေနဲ့ကိုယ်တိုင်ဖယ်ရှားတာကလွဲလို့ရွေးချယ်စရာမရှိဘူးလို့လည်းပြောပါတယ်။တနင်္လာနေ့ကြာလာတဲ့ပြည်ပခါတွေကြောင့်နှစ်ဖက်စလုံးကထောင်ပေါင်းများစွာသောလူတွေဟာအိုးအိမ်ဆွန့်ခွာပြီးတော့ထွက်ပြေးနေကြရပါတယ်။ဟစ်ဘိုလာအဖွဲ့ကလည်းနယ်စပ်မှာရှိတဲ့အစ္စရေးစစ်သားတွေကိုပစ်မှတ်ထားပြီးတော့ရော့ကတ်ဒုံးတွေနဲ့တိုက်ခိုက်ခဲ့ကြောင်းဒီကနေ့ပဲပြောပါတယ်။အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့ဘေးလွတ်ရာကိုတိမ်းရှောင်မှုအမိန့်ထုတ်ပြန်ထားတာတွေကြောင့်လေဗနွန်မှာအနည်းဆုံးလူပေါင်း3သိန်းခွဲလောက်ဟာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရပါတယ်။လေဗနွန်ဝန်ကြီးချုပ်ကတော့နိုင်ငံသမိုင်းမှာအန်ရဲ့အရှိဆုံးအခြေအနေတရက်နဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ်။တနင်္လာနေ့နှောင်းပိုင်းကအစ္စရေးကာကွယ်ဝန်ကြီးရူဖ်ဂဲလန့်စ်နဲ့အမေရိကန်ကာကွယ်ဝန်ကြီးလွိုက်အော့စတင်တို့တယ်လီဖုန်းကနေဆက်သွယ်စကားပြောပြီးတဲ့နောက်မှာတော့အမေရိကန်ကအစ္စရေးရဲ့ကိုခုခံကာကွယ်ခွင့်အတွက်အီရန်ဟစ်ဘိုလာဂါဇာအခြေစိုက်ဟာမတ်ယီမင်အခြေစိုက်ဟူသီတွေနဲ့တခြားအီရန်ကြောတောင်နောက်ခံပြည်အဖွဲ့တွေကိုတိုက်ခိုက်တာကိုထောက်ခံကြောင်းထပ်မံအတည်ပြုခဲ့ပါတယ်ရှင်။